ဟုတ်ကဲ့ဒေါက်တာဆီယာတက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံရဲ့အိမ်နေချင်းတရုတ်နိုင်ငံမှာပေါ့နော်အခုဒီကိုဗစ်လှိုင်းကြီးသဘောတက်လာနေပြီးတော့ဟိုလူလက်သန်းနေနဲ့ချီပြီးတော့အခုဆက်ခံရတယ်တည်ဆုံးသူကလည်းအခုမကြသေးခင်ကဒီအစိုးရကကိုယ်တိုင်ထုတ်တဲ့ဆင်မာကိုတလတာတာလေးအတွင်းမှာပေါ့နော်6000နီးပါးလောက်ကိုရှိခဲ့တာဆိုတော့ဒီတရားဝင်မထုတ်နိုင်တဲ့စည်ရင်တွေကလည်းရှိကောင်းရှိနေနိုင်သေးတဲ့အနေအထားမှာမြန်မာနိုင်ငံအတွက်ကောပေါ့နော်ဟိုစိုးရရတဲ့အနေအထားရှိနိုင်လားအဲဘယ်လိုမျိုးမြန်မာနိုင်ငံဘက်ကကြိုတင်သတိပြုထားတယ်လဲဆိုတာကိုအဓိကဆင်းနေမှာမို့ဆရာကြီးအဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲ
ပထမအဆုံးတစ်ချက်ကိုကျွန်တော်တို့ပြောခြင်းတာဒီအခုကိုဗစ်လိုင်းက WHO ကလုံငယ်တဲ့ဒီဒီဇင်ဘာလအလယ်လောက်တုန်းကကိုဗစ်ကိုဒီကမ္ဘာလုံးမှာပြန့်နေတဲ့ state ကနေသူတို့ရုပ်သိမ်းတော့မယ်အထီတောင်သူတို့ပြောခဲ့တယ်ပေါ့ဒါတရုတ်မဖြစ်ခင်လေး very exciting news အနေနဲ့ကျွန်တော်တို့ကြားလိုက်တာပေါ့လေဘာလို့ကြော်ညာလဲဆိုတော့ number 1တစ်ချက်က vaccine ကတော်တော်များများဒီကမ္ဘာလုံးမှာလည်းရတယ်နောက်ဒီ natural immunity လို့ခေါ်တဲ့ရောဂါကိုရပြီးတော့ကိုယ်တွေထဲမှာ immunity ရလာတဲ့လူတွေကလည်းသိသိသာသာကြီးများနေတယ်နောက်တခြားနိုင်ငံတွေမှာလည်းအခုအချိန်မှာ covid ရောဂါကြောင့်ဒုက္ခရောက်မယ့်အနေအထားတွေ less than 10% ဤပါပဲဖြစ်သွားတယ်။သေနိုင်တဲ့အနေအထားဒီ US မှာဆိုလို့ရှိရင် COVID ရောဂါကြောင့်သေနိုင်တဲ့အနေအထားဒီ less than 2% less than 5% ဆိုတာ 2% တော့မှတော်တော်လေးကိုများသေးတယ်။ဒါပေမဲ့ less than 2% အောက်လောက်ထိကိုကျသွားတယ်ပေါ့လေ။ဆိုတော့ຢာဒီတော့ကွေးလို့နှီးပါအနေအထားတစ်ခုဖြစ်သွားတဲ့အတွက်ကြောင့်ဒီကမ္ဘာလုံးမှာဒီလိုနေထားကနေသူရုပ်မယ်ဆိုပြီးတော့ WHO ကပြောလိုက်တယ်။အဲ့ဒီအချိန်မှာပဲဒီတရုတ်ပြည်မှာ COVID line စပြီးတော့ဖြစ်တယ်။ဒီ Shanghai တို့တော့ Beijing တို့မြို့ဝါနေအစပေါ့နော်။လူနေထူထပ်တဲ့မြို့ကြီးတွေကနေအစဒီနေဆိုနေပြအရင်တော့ကိုဗစ်မဖြစ်ဘူးခဲ့တဲ့ဒီဗမာနိုင်ငံနဲ့ထိစပ်နေတဲ့ယူနန်နယ်တို့ဘာလို့မှအထီးကိုဖြစ်လာတယ်ပေါ့ကျွန်တော်ပြောတာဘာလို့လဲဆိုတော့ဒီယူနန်တို့ဘာလို့မှဟို information တလောက်ထိမတက်လာဘူးဒါပေမဲ့ဟိုအဲ့မှာရှိတဲ့လူတွေကိုကျွန်တော်အနေနဲ့သိတဲ့လူတွေရှိတဲ့ခါမှာသူတို့ကိုယ်ကကြောက်တ
ယ်ဟုတ်ကဲ့ဆရာကြီးဒီနေ့မှာဘာကိုကြောက်ဖို့လို့လဲဆရာကြီ
းဒီဟာ a new strain တစ်ခုဖြစ်လာလားပေါ့ဒီ new variant new မျိုးပေါ်အသစ်ပေါ့နော်ဘာကြောင့်ကျွန်တော်တို့ကဒါကိုကြောက်လဲပေါ့နံပါတ်1ကတော့ immune invasion ဖြစ်တဲ့အတွက်ကြောင့်
ကိုခံအားကိုကျော်လွှားသွားတာပေါ့နော်ပို့ပါနေပြီးတော့
ဟုတ်ကဲ့ကိုရဲ့လူတွေလုတ်ထားတဲ့ immunity ပါဝကျော်လွှားသွားတယ်ပေါ့လေမှန်ပါတယ်ကျွန်တော်တို့မှာလက်ရှိအနေအထား US မှာသုံးနေတဲ့ဒီ monoclonal antibody တစ်ခုမှကျွန်တော်သုံးလို့မရတော့ပါဘူးဒါကတော့ပုံမှန်နိုင်ငံမှာမရှိပါဘူးတရုတ်ပြည်မှာလည်းလုံးဝမရှိပါဘူးဆိုတော့ဒီလို immune invasion ဖြစ်တဲ့အတွက်ကြောင့်ဒါအဓိကအချက်တစ်ခုပါအခုတရုတ်ပြည်မှာဘာကြောင့်ဒီလိုမျိုးဖြစ်သွားသလဲဆိုတာကျွန်တော်တို့နားလည်တဲ့အပိုင်းပေါ့နော်ဘယ်လိုလူတွေအတွက်ဒုက္ခရောက်လဲဆိုတော့ immune compromise လူတွေ immune system တွေကကြာနေတဲ့လူတွေ
ကိုခံအားငကိုတွေကကြာနေတယ
်ဟုတ်ကဲ့အဲ့ဒီလူတွေကဒါမှမဟုတ်လို့ရှင်တချို့သောလူတွေသူတို့က strong immune response to the vaccine လို့ကျွန်တော်တို့သုံးတာပေါ့သူတို့ကကျွန်တော် vaccine ကိုထိုးလိုက်တဲ့အချိန်မှာ immunity ထွက်လာမယ်အဲ့လို immune ကိုထုတ်ဖို့အတွက်ကကိုခံနာထဲမှာရှိရ immune system ကိုခံအားစနစ်ဆိုရှိရအတူတူပြင်တရုတ်ပြည်မှာသုံးတဲ့စနစ်ကကျွန်တော်တို့ဒီမှာသုံးတဲ့ vaccine နဲ့မတူပါဘူးဗမာနိုင်ငံမှာလည်းတော်တော်များများဒီ vaccine ကိုရထားပါတယ်ဒါပေမဲ့ဒါဒီ India ကနေထုတ်တဲ့ကိုဗစ်ရှိနေကွာပါတယ်ဆိုတော့တရုတ်ပြည်မှာထုတ်သွားတဲ့ Sinopharm နဲ့နောက်ထပ်သူ့ရဲ့အလားတူပေါ့နော်သူတို့ကဘာလဲဆိုတော့ကိုယ်ခန္ဓာထဲကိုသေနေတဲ့ virus ကိုထည့်ပေးလိုက်ပြီးတော့ဒါ traditional method ပေါ့ကိုယ့်ရဲ့ immune system ကနေပြန်ပြီးတော့ဒါကို recognize လုပ်မယ်တည်ထားပြီးပြန်ထုတ်မယ်ဆိုတော့ဒီလိုလုပ်တဲ့လူတွေမှာ immune system ငိုရေကျသွားတဲ့လူတွေရှိတယ်အထူးသဖြင့်အသက်ကြီးတဲ့လူတွေနံပါတ်1 HIV တို့ dialysis ကြောက်ကပ်ပြက်လို့ကြောက်ကပ်ဆေးနေရတဲ့လူတွေအသေးမကောင်းတဲ့လူတွေအသေးစားထိုးတာတွေကြောက်ကအစားထိုးတာတွေအကုန်လုံးပြောရလို့ရှိရင်ကင်ဆာရောဂါဖြစ်ပြီးကီမိုယူနေတဲ့လူတွေဆိုသူတို့ဒီ immune system ကကြဟုတ်ကြအဲ့အပြင်သူတို့မှာ strong immune system ကနေသူတို့က vaccine ထိုးထားရင်တော့မှ enough response ပေါ့နော
်လုံလောက်တဲ့တွန်းလှန်နေတဲ့ကိုခံအား
ဟုတ်တယ်လုံလောက်တော့ကိုခံအားကိုသူတို့မထုတ်ပေးနိုင်တယ်ဘာလို့လဲသူ immune ကမကောင်းတာမကောင်းတဲ့ခါကျတော့အဲ့လိုလူတွေအတွက်ကြာလို့ရှိရင်တော်တော်ဒုက္ခရောက်ပါနောက်တစ်ခုက autoimmune disorder ပါလဲဆိုကိုယ်ကိုခံနာထဲမှာရှိတဲ့ immune system ကိုယ်ပြန် attack လုပ်နေတာအထူးဖြင့်ဗမာနိုင်ငံမှာအလွယ်ကူဆုံးယောဂါပြောရလို့ရှိရင်တော့လေးဘက်နာယောဂါပေါ့နော် rheumatoid arthritis လို့ခေါ်ပါတယ် rheumatic heart disease မဟုတ်ပါဘူး rheumatoid arthritis ဆိုတာခြေစစ်လက်စစ်တွေရောင်ကိုင်းပြီးတော့ယောဂါဖြစ်တဲ့လူတွေနောက် COPD တို့ခေါ်တဲ့အဆုတ်မကောင်းတဲ့လူတွေဆေးလေးတောက်လိုပဲဖြစ်ဖြစ်အလုတ်ကနေရလာလူတွေပဲဖြစ်ဖြစ်တချို့လူတွေဆိုရင် prednisone နှစ်ရှည်လာများတောက်နေရတဲ့လူတွေဒီလိုလူတွေကြားတဲ့ခါကြလို့ရှိရင်တော်တော်လေးကို challenge ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ဒီ immune system ကျနေတယ်။သူတို့ကိုကျွန်တော်တို့ vaccine traditional vaccine လို့ခေါ်တဲ့သမယိုကျ vaccine တွေဖြစ်တဲ့ Sinopharm တို့ Sinovac ဆိုတာပေနေတဲ့ virus ကိုထုတ်ပြီးတော့ကိုယ့်ရဲ့ကိုယ်ခံအားအနေနဲ့ပြန်ပြီးတော့ထုတ်တဲ့ခါမှာသူတို့ကဒီလိုမျိုး booster ထပ်ဆင့်အာဂါကိုစီထပ်ထိုးရင်တော့မှဒီလောက်ကြီးကြီးမထွက်လာဘူးဆိုတော့ဒီလိုမထွက်လာတဲ့ဒီလိုနိုင်ငံတွေမှာထပ်ဆင့်ကာကွယ်ဆေးတွေထိုးဖို့အတွက်ကျွန်တော်တို့ဒီနိုင်ငံမှာလိုမျိုးစနစ်တကျထိုးပေးတဲ့နည်းလမ်းတွေ တော့ကြုံတိုင်းမှာမရှိခဲ့တဲ့အပိုင်းတွေပါပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်အကြောင်းအရာရှိနေသေးလား
ဒီလိုလူတွေမှာအခုအချိန်မှာတရုတ်ပြည်မှာဘာကြောင့်ဒီလိုမျိုးဖြစ်ရတယ်လို့နံပါတ်1ကတရုတ်ပြည်မှာလုပ်ထားတဲ့ vaccine တွေအသက်18နှစ်နဲ့65နှစ်အထိပဲထိုးထားတာပါ65နှစ်အထက်မှာတရုတ်ပြည်မှာ vaccine ကိုတော့ယုံတယ်ယုံမထိုးထားပါဘူးအများစုကမထိုးထားပါဘူးနောက်သူတို့စီမှာအဲ့65နှစ်အထက်လူတွေဒီလည်းထိုးရကောင်းမှမသိပါဘူးဒါတော်တော်လေးကိုအရေးပါတဲ့အချက်တစ်ခုပါနံပါတ်1ခုနလိုမျိုး HIV ယောဂါတွေလို့ immune system ကျနေတဲ့လူတွေအဲ့လိုလူတွေကိုသူတို့က exclude မပါဝင်ထဲရတာပါဘူးသူတို့ရဲ့ဒီ vaccine ထိုးထားတဲ့အထက်မှာဘာကြောင့်လဲဆိုသူတို့ကိုယ်တိုင်ကလည်းထိုးဖို့မလိုအပ်ဘူးဆိုပြီးယူဆထားပါတယ်ဘာကြောင့်လဲဆိုဒါသူတို့ရဲ့အစိုးရပြောထားတဲ့အာဘော်တွေပေါ့လေဆိုတော့သူတို့ဒီအခုအချိန်ဒီမှာယောဂဝင်လာတာ ਨੇ တကယ်ဟို severe disease ကိုတန်းပြီးတော့ဖြစ်သွားပါလေ။ဘာကြောင့်လဲဆိုတော့ number 1သူတို့မှာ vaccine ထိုးထားတဲ့ရောင်တွေ immunity ဆိုတော့လုံးဝမရှိထားဘူး။ number 2သူတို့ဒီအရင်တော့ဒီယောဂကိုရခဲ့ရင်တော့မှ natural immunity လေးကနည်းနည်းလေးပဲတက်လာတယ်။ဘာကြောင့်လဲဆိုတော့သူတို့ immune system ကလုံးဝမကောင်းတဲ့အတွက်ကြောင့်သူတို့မှာ booster ထပ်ဆင့် vaccine တွေလည်းမရခဲ့ဘူး။ဆိုတော့ဒီအချက်တွေသုံးချက်နဲ့ဒီအခုလက်ရှိမှာတရုတ်ဒီမှာအသက်ကြီးတဲ့လူတွေကျွန်တော်တို့ဒီ US မှာကျွန်တော်တွေ့ခဲ့တယ်လို့ပဲပေါ့65နှစ်အထက်မှာအသက်ဆုံးရှုံးမှုအမြောက်များစွာကြုံခဲ့ရပါတယ်။နောက်ထပ်ကတရုတ်ပြည်မှာအခုလက်ရှိအနေအထားမှာကျွန်တော်တို့ US မှာဆိုလို့ရှိရင်ဆေးသုံးမျိုးရှိပါတယ်။ဒီဆေးသုံးမျိုးလုံးကိုကျွန်တော်တို့ဒီယောဂရရချင်းချိန်မှာပေါ့ယောဂဆက်ပြီးတော့မတိုးပွားအောင်ပေးလို့ရပါတယ်။ဆိုတော့ဒီသုံးမျိုးလုံးဒီလေတချို့သောနိုင်ငံတွေမှာတော့လေ2မျိုးလောက်တော့ရှိပါတယ်တချို့သောနိုင်ငံတွေမှာတော့2မျိုးမှမရှိဘူးကျွန်တော်သိသလောက်ကတရုတ်ပြည်မှာတော်တော်လေးကိုရှာပါတယ်ဒီဆေးတွေက
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ